ကရားပြည်နယ်ဖူးစိုးမြို့နယ်ကဒါလာချေရွာအနီးမှာဒေသခံပြည်သူကကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားဒီကနေ့စက်တင်ဘာ14ရက်မနေ့အစောပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းသေဆုံးသူတွေရှိတယ်လို့ပဝန်းချင်းချေရွာ6ရွာလောက်ကပြည်သူတွေနေရာစွန့်ခွာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။ရိုက်ကော်မြို့ရင်းနှီးကန်ချေရွာမှာလည်းမနေ့ညကပြစ်ခတ်တိုက်ခိုက်မှုအတွင်းရွာသားတချို့ကြီးထိမှန်ခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တင်းကိုတော့မချင်းပြည်တွေကပြောပြထားပါတယ်ရှင်။
ကရားပြည်နယ်ဖူးစိုးမြို့နယ်ကရားတော်ကျေးရွာနီးမှာစကန်းချနေတဲ့စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားမနေ့မနက်အစောပိုင်းကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ကရင်ပြည်တပ်မတော် KA ၊ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF ပူးပေါင်းအဖွဲ့တွေနဲ့စစ်တပ်အကြားတိုက်ပွဲဖြစ်ခဲ့တာပါ။တိုက်ပွဲအတွင်း KNDF ဘက်က၂ယောက်တိုက်ဆုံခဲ့ပါတယ်။ဒေသခံတစ်ယောက်ကတူးတိတာကိုဖီဝေကိုကုလို့ပြပြပါတယ်
။တိုက်ပွဲဆက်ဖြစ်တာဒီမနေ့9မိုင်စစ်ကြောမှာဆက်ဖြစ်ကြတယ်ကနော်။တမိုင်ဆိုလားတမိုင်နီးနော်ပြသွားကဒလမ်းမဖြစ်တဲ့တက်ပွဲအစီကောင်းစီအရာတက်လို့ပြောတော့အချက်ထားတာတမန်မျိုးပါရှိတော့ဒီပြည်သူနဲ့ဒီကြေးအပူပေါင်းပြီးတော့ဒီတက်ဖက်ကပူပေါင်းပြီးတော့လာတိုက်ရောပေါ့ဝေးတိုက်ရောသတ်စထားကိုလာတိုက်ဒီကျတော့ရပါတော့တိကျတော့မသိနေဘူးတော့လားတိဆောတော့တော့နေဦးလို့တော့ပြောတယ်ဒီမရှိဒီစီပေါင်းစီပြရတာချန်ဆိုတော့တိကျတော့မသိဘူးတော့
ဖူးစုံမျိုးနဲ့ကရလာကြီးကနေမှKAKNDF ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားဒီကနေ့မနေ့အစောပိုင်းကအပြန်အလှန်ပစ်ခတ်မှုအတွင်း KNDF ဘက်က2ဦးတိတ်ဆုံးတယ်လို့စစ်ကောင်စီဘက်ကလည်း3ဦးထက်မနည်းတိတ်ဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်တွေဘက်ကလည်းထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပေါ်ပြောဆိုရတော့မရှိသေးပါဘူး။တိုက်ပွဲကြောင့်ကရားနာကျေးရွာအပါအဝင်အနီးနားကျေးရွာတွေဖြစ်တဲ့ထီဘောဆူရွာ၊ထီတော်ကူးရွာ၊ငွေတောင်ရွာတဲ့တောင်ကြီးခွေရွာနဲ့တောင်ကျူးခွေရွာအပါအဝင်ကျေးရွာ6ရွာကပြည်သူတွေဟာလေရဆွန့်သွားပြီးနှိစက်ရကြေးရွာရင်းနဲ့တောတောင်တွေကိုထွက်ပြေးနေကြပါတယ်။အဲဒီဒေသမှာမနေ့ကတည်းကအခြေအနေတင်းမာနေတာကြောင့်ညအုပ်ပိုင်းကခက်ခက်ခဲခဲထွက်ပြေးလာတဲ့ကြေးရွာတွေလည်းရှိတယ်လို့တောတောင်တွေမှာထွက်ပြေးတင်းရှောင်လာတဲ့သူတွေကသူတွေကိုပြောပြပါတယ်။တောတောင်ထဲမှာမိုးကတဲထိုးပြီးမြေကြီးပေါ်မှာဖြစ်တယ်လို့နေထိုင်နေရလို့အခက်အခဲများကြီးဖြစ်နေကြတယ်လို့ထွက်ပြေးနေရတဲ့ထီပေါ်ဆိုရွာသားတို့ကအခုလိုပြောပြပါတယ်။
ဒီနေ့ရင်းစပ်ပြီးလာတဲ့ဆံမအမတိုင်းပြောတာဆိုလို့ရတဲ့ကတချို့တော့တော့တချို့ယူရတယ်မှာဆံမချို့ကဆန်တယ်နေအစားအသောက်လေးနဲ့တည်နေတာတို့ကလည်းမရှိတယ်ဒီမှာပါတဲ့ဟာတော့စားတော့နေတယ်ခုလက်ရှိကတချို့ကဟာတိတ်ကြောမမီလိုက်နဲ့ယူဖို့မမီလိုက်တဲ့လူလည်းရှိရှိနေခုနတွေ့ရတာကြားတာဝိုင်းလည်းမစားရဘူးနဲ့ရေလည်းမူးရေသုံးရပါတော့နော်လောလောလောဆယ်ကတော့ခုမှပါလာတဲ့ဟာနဲ့ပေါက်နေကြတယ်သုံးနေကြတယ်ကျွန်တော်ဒီကစားကိုတချို့ပါလာတယ်ပေါ့နော်ခက်ခဲအများကြီးရှိတယ်ဆမိုင်
းမနေ့စက်တင်ဘာလ13ရက်ကလည်းရိုက်ကော်မျိုးနယ်ရင်းနှီးကန်ချေးရွာမှာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တွေအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့ပါတယ်ပစ်ခတ်မှုအကျုံရွာသားတယောက်တနက်တန်ရာရခဲ့ပြီးနေအိမ်တွေလည်းပျက်စီးသွားတယ်လို့ရိုက်ကော်မျိုးကန်တူကပြောပါတယ်
ဆမရင်းနှီးကန်ရွာဆိုတာဒီလိုကော်မျိုးရဲ့တောင်ပေးအဲ့ဒီဘက်မှာပစ်ခတ်မှုတွေရှိတယ်လူတယောက်ပေါင်ထိသွားတယ်အိမ်တွေဘာတွေဟိုထိခိုက်ပျက်စီးမှုတွေရှိတယ်အဲထုတ်လာပဲတဒုံလုံးနဲ့ထုတ်လာပဲတချို့မှုတ냐လို့တကြိုက်ပြနေပြန်လာပြည့်တဲ့သဘောလားတော့မသူတနေ့ငယ်လေးတမ်းနေကြတယ်ဒီနေ့ကြည့်တာလည်းကြားတယ
်ပြစ်ခတ်တန်တွေကြားနေရပြီလေစစ်တပ်နဲ့ဘဲအဖွဲ့တွေတိုက်ပွဲဖြစ်တယ်ဆိုတာရွာသားတွေအတိအကျမပြောနိုင်ကြပါဘူးလွယ်ကော်မြို့တစ်ဝိုက်မှာလက်နက်ကြီးလက်နက်ငယ်ပြစ်ခတ်တန်တွေအခုရက်ပိုင်းမကြာခဏကြားနေရတယ်လို့လည်းပြောပါတယ်လွယ်ကော်မြို့အဝင်အထွက်ဂိတ်တွေလမ်းသွားလမ်းလာနေရတဲ့နေရာတွေလူစီကားတဲ့ဈေးလိုနေရာမျိုးတွေမှာလည်းအစ်စ်အစေးတွေတင့်ကျက်ထားတာတွေ့ရတယ်လို့ပြောပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမီလာကလေးကကြားပြည်နယ်မှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားမကြာခဏဆိုသလိုအပြန်အလှန်ပစ်ခတ်တိုက်ခိုက်နေကြတဲ့အတွက်အိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့ပြည်တွင်းဒုက္ခတွေတောင်းနေချီရှိနေပါတယ်။ပုံမူများလာနေတဲ့ဒုက္ခတွေပြီးအတွက်ဒီတိုင်းစားတော့ရအခက်အခဲကြုံတွေ့နေကြတာပါ။ပြည်နယ်ထဲမှာစစ်တပ်ဘက်ကအင်အားများပြားချပြီးတင်းတင်းကြပ်ကြပ်ဆစ်ဆင်းနေတဲ့အတွက်စစ်ပြည်ဒုက္ခတွေရစီအကူအညီတွေရဖို့ခက်ခဲနေတယ်လို့စစ်ပြည်ဒုက္ခတွေခိုးလုံနေကြတဲ့ယာယီဒုက္ခတွေစကန်တာဝန်ရှိသူတွေကဗီဒီယိုကိုပြောပြပါရရှင်။